ဗြိတိရှ်ပါလီမန်ကိုဆိုင်ငံ့ဖို့ဆုံးဖြတ်ချက်ဟာတရားမဝင်တဲ့အကြောင်းဗြိတိန်တရားရုံးချုပ်ကအင်္ဂါနေ့မှာဆုံးဖြတ်လိုက်ပြီးတဲ့နောက်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ဟာသူ့ယာရူဆက်လက်တည်မြဲရေးအတွက်ရုံးကန်နေရပါတယ်။တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်အရအမတ်တွေပါလီမန်ပြန်တက်ကြရမှာဆိုတော့ဘော်ရစ်ဂျွန်ဆန်ယာရူကနှုတ်ထွက်ဖို့တောင်းဆိုသံတွေလည်းစုညံနေပါတယ်။ဒီအခြေအနေတွေကြောင့်လာမယ့်အောက်တိုဘာလ31ရက်မှာဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ရေးဖြစ်နိုင်ပါသလားဆိုတာပိုးပြီးတော့တန်တရားဖြစ်လာတဲ့အကြောင်း VOA သတင်းတောက် Henry Richwell လန်ဒန်ကနေပြီးတော့သတင်းပေးပို့ထားပါတယ်။ဦးကျော်စံသားကပြောပြပေးမှာပါရှင်
။ဗြိတိန်ဝန်ကြီးချုပ် Boris Johnson ရဲ့လွတ်ရနံပတ်သက်ပြီးတရားသူကြီး7ဦးရဲ့တညီတညွတ်ထဲသဘောတူဆုံးဖြတ်ချက်ကိုတရားရုံးချုပ်အကြီးအကဲ Lady Brenda Hill အခုလိုဖတ်ကြားကြေညာခဲ့ပါတယ
်။ The decision to advise Her Majesty to prorogue Parliament was unlawful because it had the effect
ပါလီမန်ကိုဆိုင်းငံ့ထားဖို့ဘီအမကြီးကိုအကြံပေးဖို့ဆုံးဖြတ်ချက်ဟာဥပဒေနဲ့မညီပါဘူး။ဘာကြောင့်လဲဆိုတော့ဒါဟာဖွဲ့စည်းပုံဥပဒေနဲ့အညီလှုပ်ဆောင်ရမယ့်ပါလီမန်ရဲ့လုပ်ငန်းတွေကိုကြိုးကြောင်းခိုင်လုံတဲ့အကြောင်းပြချက်တစုံတရာမရှိဘဲနှောက်ယှက်ဒါမှမဟုတ်ဟန်တားတဲ့အကျိုးသက်ရောက်မှုဖြစ်စေပါတယ
်။ဒီဆုံးဖြတ်ချက်ဟာဗြိတိန်နိုင်ငံဒီမိုကရေစီရဲ့မန်နိုင်တွေကိုအပြင်းထန်ရက်ခတ်ခဲ့တဲ့နိုင်ငံရေးမြေငလင်ကြီးတစ်ရပ်ပဲဖြစ်ပါတယ်။နယူးယောက်မြို့ကလသမဂ္ဂအထွေထွေညီလာခံလာတက်ရင်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံခဲ့သူဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးအလျှော့မပြေဘဲအာခံနေဆဲဖြစ်ပါတယ
် We respect the judiciary in our country we respect the court I disagree profoundly
ကျွန်တော်တို့ဟာတိုက်ပြည်ရဲ့တရားစီရင်ရေးကိုလေးစားပါတယ်တရားရုံးကိုလေးစားပါတယ်သူတို့ပြောတာတွေနဲ့လုံးဝသဘောကွဲလွဲပါတယ်ဖော်ပြလင်းလင်းပြောရရင် EU ကခွဲထွက်ရေးကိစ္စကိုဆက်လုပ်ဖို့လိုအပ်တယ်လို့ထင်ပါတယ်
။ American သမ္မတ Donald Trump ကလည်း Boris Johnson ကိုအပြေးထောက်ခံလိုက်ပါတယ
်။ He is also going to start the show in November. But it looks to be like he is making great progress.
ရလာဒီကိုတော့နိုဝင်ဘာမှာစတွေ့လာရမှာပါ။ဒါပေမဲ့သူ့လုပ်ရဟာအများကြီးတိုးတက်နေတယ်လို့ထင်ပါတယ
်။မနေ့ကဗုဒ္ဓဟူးနေ့မှာတော့ Britain Parliament ပြန်လည်ကျင်းပပြီး Boris Johnson လည်းပြန်လည်ရောက်ရှိသွားခဲ့ပြီဖြစ်ပါတယ်။အတိုက်ခံခေါင်းဆောင်တွေကတော့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ယာရူကနှုတ်ထွက်ဖို့ပဲတောင်းဆိုနေကြတာပါ။ဒါပေမဲ့ဘော်ရစ်ဂျွန်ဆန်ကနှုတ်ထွက်ပါမလား။ဒါဖြစ်ရင်အတိုက်ခံအမတ်တွေကသူ့ပေါ်အယုံအကြည်မရှိအဆိုတင်သွင်းကြမှာလား။ David Hanicker European Center for International Political Economy ရဲ့အကြက်ခတ်သမားသူဖြစ်ပါတယ်
။ There's been some suggestion Johnson should resign that he has lied to the Queen and could there be a greater offense of the Prime Minister than that?I don't think he will resign.
Johnson ya ru ga ne nout thwet tin ne lo so thu de shi ba de. Tu a biyin ma ji ko le lein ne. Win ji chou tiao pho di the ji de a phit shi ba au mla bya. Tu ga raw nout thwet mae lu myo le ma houp ba u. Da chang a yong ji ma shi a so tin mo pyo la ja ba de. So raw la mae yet thara pat dwi twin de lo so tin la ja mae tin ma de.
Di lo a yong ji ma shi a so tin twin la yin raw a thwe thwe yue kaup pwe le lou la ya raw ma phit ba de.ဒါပေမဲ့ဒီအထွေထွေရွေးကောက်ပွဲလုပ်မဲ့ကိစ္စကိုလည်းဘော်ရစ်ဂျွန်ဆန်တို့ရဲ့ conservative တွေဘက်ကလူကျင်နေတာပါလို့တုံသက်သူဟန်နစ်ကဆက်ပြောပါတယ
် The conservatives are ahead in the polls if they run a good campaign there's no reason why they couldn't strengthen their position and potentially
မဲဘုံထောင်ရင်တော့ conservative တွေဟာရှေ့ကပြေးနေမှာပါသူတို့ကောင်းကောင်းမဲဆွယ်နိုင်ရင်သူတို့အင်အားခိုင်မာအောင်မလုပ်နိုင်စရာအကြောင်းမရှိပါဘူးအရင်နှစ်အနေငယ်တုန်းကသူတို့ဘက်မှရှိခဲ့ပြီးတော့ပြဿနာလုပ်ခဲ့တဲ့အမတ်တွေလည်းပြန်ရွေးခံခြင်းမှခံကြတော့မှာပါ
ဘော်ရစ်ဂျွန်ဆန်ကတော့ဥရောပသမဂ္ဂကနှုတ်ထွက်ဖို့သတ်မှတ်ထားတဲ့အချိန်ကိုတူးချဲဖို့နောက်ဆုတ်ဖို့တောင်းဆိုမှာမဟုတ်ဘူးလို့အာခံနေပါတယ်ပါလီမန်အမတ်တွေအများစုကတော့လောလောဆယ်သဘောတူညီမှုမရနိုင်ဘူးဆိုရင်အဲ့လိုနှုတ်ထွက်မဲ့အချိန်ကိုနောက်ဆုတ်ပေးဖို့လိုလားနေကြတာပါဒါပေမဲ့ဒီလိုဥရောပသမဂ္ဂကနှုတ်ထွက်မဲ့အချိန်ကိုနောက်ဆွေးသွားတာနဲ့တပြိုင်နက် conservative တွေကလည်းပဲ Nigel Farage Brexit Party ကိုကူးပြောင်းသွားမယ်အလားအလာရှိနေကြောင်းပါတယ်ခင်ဗျာ